ရန်ကုန်တိုင်းချွေပြည်သားမြို့နယ်ကစက်ယုံ၃ယုံကအထက်ချုပ်အလုပ်သမားတွေစုပေါင်းပြီးဆန္ဒပြတဲ့အတွက်ဖမ်းဆီးခံထားရတဲ့အလုပ်သမားကောင်းဆောင်တို့ကိုနိုင်ငံတော်ကအကြီးညိုပြက်စီတဲ့ပုံမှန်နဲ့တရားစွဲလိုက်ပါတယ်။ပြီးခဲ့တဲ့ရက်ကပဲ Ford Glory စက်ယုံ၊ Eland မြန်မာစက်ယုံ၊ Costec စက်ယုံကအလုပ်သမားတွေတပိတ်ကိုဦးဆောင်သူတို့ကတော့အင်းစိန်ထောင်းကိုပို့ထားပြီးပျောက်ဆုံးနေတဲ့အလုပ်သမားတွေကိုတော့ရှာမတွေ့သေးဘူးလို့ဆိုပါတယ်။အကြောင်းဆုံးကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
စက်ယုံ၃ယုံကအလုသမားတွေစုပေါင်းပြီးတပိတ်စခန်းဖွင့်ချီတက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အလုသမားတမကခေါင်းဆောင်နှစ်ဦးပျောက်ဆုံးနေရကနေအခုအခါမှာတော့အင်းစိန်ထောင်ကိုရောက်ရှိနေပြီဖြစ်ကြောင်းတပိတ်ခေါင်းဆောင်တဦးကပြောပြပါတယ
်။အင်းစိန်ထောင်မှာခြားထားတဲ့ကြီးဝိသားမှာခြားထားတဲ့အခန်းခွဲကလို့ကြားတယ်မှာ။ကြီးဝိသားသူစိန်မမြတ်ပြကြတဲ့သူတို့ကိုထောင်ဝင်သွားတတ်မယ်လို့ပြောပါလား။သူများကဟိုအီလန်အီလန်နော်အလုသမားတမကဥက္ကဋ္ဌကိုမျိုးမင်းမင်းနဲ့အခုဖောက်ကလို့ဒီလုံသမားတမကဥက္ကဋ္ဌကိုနိုင်ထွေးလေးလို့နှောက်ဖြစ်ပါမယ်။ဟုတ်ကြောက်နေတဲ့လူတွေကမှခုနမြောက်ကတော့ဒီနေ့သတင်းရတာပေါ့နော်။အင်းစိန်ထောင်ထဲမှာဆိုသတင်းရတယ်။ကြောက်နေတဲ့လူမြောက်တော့ပါလေ။ကြောက်နေတဲ့လူတွေကမှလည်းဒီကိုမျိုးမင်းမင်းနဲ့ကိုနိုင်ထွေးလေးပါမယ်။တန်းတဲ့လူတွေတန်းတဲ့လူကတော့ဒီညီမတို့သတင်းမရဘူး။စုံစမ်းနေသေးပဲ။အခုကကြတော့နောက်ညီမတို့ကလည်းမတော်ရတဲ့မှာသူတို့ကိုဖမ်းကြည့်ပေါ်ပါပါလေ။ဒီကူရှေ့ပြည်သားလည်းမဟုတ်ဘူး။ကျေပြည်သားလည်းမဟုတ်ဤရလည်းမဟုတ်ရန်ကြီးစစ်တော်ခေါ်ရလို့ပြရအိုင်မင်းညမှာရန်ကြီးစစ်တော်ခေါ်လို့ပြရတယ်ရှေ့ရောက်တော့ပြန်လဲလွတ်မြောက်လာပြီအဲရန်ကြီးစစ်တော်ကနေလွတ်မြောက်လာတာ
ပြီးခဲ့တဲ့ရက်ကပဲအကျက်ဖက်ဖြူခွဲခံရပြီးဒဏ်ရာရကြတဲ့လူတွေကတော့တပိတ်စခန်းကိုပြန်လာကြပြီးကျန်တဲ့ပျောက်ဆုံးနေသူတွေကိုတော့အဆက်အသွယ်မရသေးကြောင်းနဲ့ဖမ်းဆီးခံရသူ2ဦးကိုပုံမှန်905ခွေးနဲ့တရားစွဲဆိုဖို့အတွက်စစ်ဆေးနေတယ်ဆိုပြီးရဲတွေထံကနေသိရှိခဲ့ရတယ်လို့ဆိုပါတယ်
သားရခဝေးလေအခုတို့ကပေကြအောင်လို့ဆက်စင်းနေပါအဲ့ရဲစခန်းကတော့ပြောလိုက်တယ်ညီမပြောချင်တာကတကယ်လို့ငါအာငါကာခွေးနဲ့ဆဲမဲ့ဆိုလို့ရှိရင်သူတိတလောင်ငါအာခါခွေးကနိုင်ငံတော်နိုင်ငံတော်ကြီးရုပ်ပြစီမှုညီမတို့ကတနေ့ကို1650နဲ့စားမလို့တလောင်တော့တောင်းတာနိုင်ငံတော်ကြီးရုပ်ပြစီမှုမဟုတ်ဘူးမှာ
အလို့သမားတွေရဲ့တပိတ်နဲ့ပတ်သက်လို့အလို့သမားအဖွဲ့အစည်း၃ခုကဖြည့်ရှင်းပေးနိုင်ရေးဆွေးနွေးကြတယ်လို့လည်းအလို့သမားရေးဆောင်ရွက်နေသူကိုထွန်းထွန်းနိုင်ကပြောပါတယ်
နောက်ဆုံးချိန်နေရတော့ဗျာကျွန်တော်တို့လည်းအခုတော့ကျွန်တော်တို့လည်းအခုဒီ action ဒီပါပါရေနောက် LRTV ရေနောက်88ပြည်နယ်ပတ်ယူမဟုတ် CD ရာဟိုကျွန်တော်နည်းနည်းလေးကျွန်တော်တို့အစည်းအဝေးဆိုင်ကြီးတော့တခုတော့ကျွန်တော်စဉ်းစားဖို့တော့ကျွန်တော်တို့အဲ့လိုလေးတော့ကျွန်တော်လောလောဆယ်ပြောဖြစ်သွားကြတယ
်ပြီးခဲ့တဲ့ရက်ကတော့ပြည်တော်စုဒုတိယဝန်ကြီးဦးထင်အောင်နဲ့အလို့ယုံနဲ့အလို့သမားဥပဒေစစ်ဆေးရေးဦးစီးဌာနညွန်ကြားရေးမှူးချုပ်တို့ပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ဟာအလုသမားအခွင့်အရေးသဘေ့စခန်းဖွင့်တောင်းဆိုဆန္ဒပြနေတဲ့အလုယုံ၃ယုံကကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့ကြပြီးမဲ့ပြည်လည်မှုမရခဲ့သေးကြောင်းအလုသမားတွေကဆိုပါတယ်ဆက်ယုံကိုပိတ်ဆို့ပြီးဆန္ဒပြနေကြတဲ့အလုသမားတွေဟာပြီးခဲ့တဲ့ရက်ကတော့ချီတက်လမ်းလျှောက်ဆန္ဒပြရာကနေအကျန်းဖက်လူစုခွဲခံခဲ့ရပြီးမဲ့ဒဏ်ရာရသူတွေလည်းပြန်လာကြပြီးဒီကနေ့မှတော့လူဝင်အား1000ကျော်လောက်ရှိနေတယ်လို့ဆိုပါတယ်ဆက်ယုံ၃ယုံရဲ့တောင်းဆိုချက်ကတော့သက်ဆိုင်ရာတပိတ်စခန်းအလိုက်အလုသမားတွေတောင်းဆိုတဲ့လောအားကလစာကိုတွန်းမြင့်ပေးဖို့အ ਨੇ စုံလောအားကဈေးတွေကိုအာဆီယံစံနှုန်းနဲ့အညီအများဆုံးတတ်မှတ်ပြဋ္ဌာန်းပေးဖို့ဥပဒေကိုမလေးစားတဲ့အလုရှင်တွေကိုအရေးယူဆောင်ရွက်ပေးဖို့အလုသမားများတပိတ်မောက်နေတဲ့ကာလမှာလောအားကလစာပေးချေဖို့တပိတ်မောက်နေတဲ့အလုသမားတွေကိုအရေးယူဆောင်ရွက်ခြင်းမလုပ်ဖို့ဆိုတဲ့တောင်းဆိုချက်တွေပါဝင်ပါတယ်ရှင်